Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်။ American ပြည်တော်စုမျိုးတော် Washington DC ကနေ VOA မြန်မာပိုင်းစီစဉ်ရဲ့2016ခုနှစ်ဇွန်လ23ရက်ဗုဒ္ဓနေ့ညနေ6နာရီခွဲကနေ9နာရီထိစီစဉ်တွေကို9တိုမီတာ16 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမှာရှားပေါင်းပါဒီညနေအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာပါရှင်
။မင်္ဂလာညနေခင်းပါခင်ဗျာ။ဒီကနေ့ညနေပဲသတင်းတွေကိုမက်ကင်ဖြူထွေးနဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါ။အမေရိကန်သမ္မတလူမှုဝန်ဝိုင်းတွေအကြမ်းအယုံကြည်မှုပြန်တည်ဆောက်ရေးနည်းလမ်းတွေကိုသမ္မတဥပမာဦးဆောင်ပြီးဒီကနေ့အင်ဗျူတော်မှာဆွေးနွေးကြဖို့ရှိပါတယ်။တောင်တရုတ်ပင်လယ်ရေပင်နဲ့ငင်းပေါမှုကိစ္စတရားရုံးဆုံးဖြတ်ချက်ထွက်လာပြီးတဲ့နောက်တရုတ်နဲ့ဖိလစ်ပိုင်ကြားတွဲဆုံဆွေးနွေးခြင်းနဲ့လေတံတွေထွက်လာချိန်မှာပဲမြန်မာနိုင်ငံခြားရေးဌာနရဲ့ညင်ညာချက်လည်းထွက်လာပါတယ်။အမေရိကန်ဒုံခွင်းဒုံစနစ်ချထားမဲ့နေရာကိုတောင်ကိုရီးယားတာဝန်ရှိသူတွေညင်ညာပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတကာထိပ်တန်းသတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။ကောင်းပါပြီရှင်။ဒီညနေနားဆင်ကြရမယ့်သတင်းလွှာတွေထဲမှာတော့အမေရိကန်ပြည်ထောင်စုသမ္မတလောင်းဖြစ်ဖို့ရှင်ပြိုင်နေတဲ့ Democratic Party ကအထက်လွှတ်တော်မှ Bernie Sanders ဟာပြိုင်ဘက် Hillary Clinton ကိုထောက်ခံလိုက်ပြီးဖြစ်ပါတယ်
။ She will be the Democratic nominee for president.
အထက်လွှတ်တော်မှ Bernie Sanders ပါဒီအကြောင်းနဲ့အတူချင်းပြည်နယ်ကလူခွင့်ရေးဆိုင်ရာတောင်းဆိုချက်တွေနဲ့အာဇာနည်နဲ့အတွက်ပြင်ဆင်မှုတွေဘလောက်ထိရောက်နေပြီလဲဆိုတာတွေကိုလည်းနားဆင်ရဖို့ရှိပါတယ်။အခုတော့နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မခင်ပြထွေးတို့ကပြောပြပေးပါမယ်ရှင်
။ American တရားဥပဒေစိုးမိုးရေးတာဝန်ရှိသူတွေလူမှုအခွင့်အရေးခေါင်းဆောင်တွေတက်ကြွလှုပ်ရှားသူတွေနိုင်ငံရေးခေါင်းဆောင်တွေကိုသမ္မတဘရက်အိုဘားမားကဒီကနေ့အင်ဗျူတော်မှာတွေ့ဆုံပြီးလူမှုဝန်ဝိုင်းတွေကြားယုံကြည်မှုပြန်တည်ဆောက်ဖို့နည်းလမ်းတွေကိုဆွေးနွေးကြဖို့ရှိပါတယ်။လူမှုဝန်ဝိုင်းတွေနဲ့သူတို့ကိုအကာအကွယ်ပေးဖို့တာဝန်ယူထားကြတဲ့ရတပ်ဖွဲ့ဝင်တွေကြားတင်းမာမှုတွေကရှိနေတာပါအမေရိကန်ပြည်ထောင်စုဟာတချို့ပြောနေသလိုကွဲပြားနေတာမဟုတ်ပါဘူးလို့သမ္မတဥပမာကအခိုင်အမာပြောဆိုအပြီးနောက်တည့်မှာပဲအခုလိုတွစ်ဆုံဆွေးနွေးဖို့အစီအစဉ်ထားတာပါလွန်ခဲ့တဲ့သတင်းပတ်တွင်ဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေကနေကျွန်တော်တို့ရဲ့ဒီမိုကရေစီမှာအနေဆိုင်ဆုံးအကွဲကြောင်းကြီးရှိနေတာပေါ်လာတယ်လို့တက်ဆက်ပြည်နယ်ဒေါ်လစ်မြို့မှာတနက်နေ့ပြစ်ခံရပြီးတည်ဆုံသွားတဲ့ရတပ်ဖွဲ့ဝင်၅ဦးအတွက်အင်္ဂါနေ့ကလုပ်တဲ့အောက်မေ့ပွဲဂုဏ်ပြုအခမ်းအနားမှာသမ္မတဥပမာကပြောခဲ့ပါတယ်။လူဝီစီယားနာနဲ့မင်နီဆိုတာပြည်နယ်တွေမှာလူမဲအမျိုးသားနှစ်ဦးကိုရဲတပ်ဖွဲ့ဝင်တွေကတတ်ခဲ့တဲ့အပေါ်ဒေါသထွက်တဲ့လူမဲစစ်ပြန်တဦးကဒေါ်လစ်မြို့မှာရဲတပ်ဖွဲ့ဝင်တွေကိုပြီးခဲ့တဲ့သတင်းပတ်ကချောင်းမြောင်းပစ်ခတ်ခဲ့တာပါ။ဒီဖြစ်ရကြောင်းအမေရိကန်တရားဥပဒေစိုးမိုးရေးဆိုင်ရာဌာနတွေမှာလူမျိုးရေးခွဲခြားမှုနဲ့ပတ်သက်ပြီးနိုင်ငံတော်ဝန်ဆွေးနွေးပြောဆိုတာတွေအပြင်းထန်ဖြစ်နေပါတယ်။သမ္မတဥပမာကတည်ဆုံသွားတဲ့ရဲတပ်ဖွဲ့ဝင်၅ဦးကိုဂုဏ်ပြုချီးကျူးပြီးညီညွတ်ကြဖို့နဲ့မျော်လင့်ချက်ကိုစုပ်ကင်ထားကြဖို့ဆော်ဩခဲ့ပါတယ်
။တောင်တရုတ်ပင်လယ်တစ်ခုလုံးနီးပါးကိုပိုင်ဆိုင်တယ်လို့တရုတ်နိုင်ငံကပြောထားတဲ့အပေါ်ဥပဒေကြောင်းအရခိုင်လုံမှုမရှိဘူးဆိုပြီးနိုင်ငံတွေအကြားအငင်းပွားမှုတွေကိုဖြေရှင်းတဲ့ခုံသမားရီအဖွဲ့ PCA ကအင်္ဂါနေ့မှာဆုံးဖြတ်ချက်ချခဲ့ပြီးတဲ့နောက်တရုတ်နဲ့ဖိလစ်ပိုင်တို့တွဲဆုံဆွေးနွေးဖို့စပြောလာကြပါပြီ။ဒီလိုတွဲဆုံဆွေးနွေးခြင်းအဖြစ်လက်နက်ကန်ပြိပက္ခဖြစ်မဲ့အလားအလာရော့သွားနိုင်တာကြောင့်နိုင်ငံရေးအရာအများလက်ခံနိုင်တာကြောင့်ပါဒီဆုံးဖြတ်ချက်ကြောင့်ဖိလစ်ပိုင်အစိုးရကကြိုဆိုပေမဲ့ဒီတရုတ်နိုင်ငံဘက်ကတော့လက်မခံတဲ့အကြောင်းချက်ချင်းပြောဆိုခဲ့တာပါဒီဆုံးဖြတ်ချက်နဲ့ပတ်သက်လို့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကပမာမခန့်တုံ့ပြန်ခဲ့ပေမဲ့လည်းတွေ့ဆုံဆွေးနွေးဖို့ဆန္ဒရှိတဲ့အကြောင်းကိုတော့အင်္ဂါနေ့တုန်းကအရေးအမို့ပြောခဲ့ပါတယ်ရေမောစရာဆက်လန်းကြီးကတော့အဆုံးသတ်သွားပါပြီမှန်ကန်တဲ့လမ်းကြောင်းပေါ်ကိုပြန်ပြီးတော့ရှောင်လန်းရမယ့်အချိန်ပါဖိလစ်ပိုင်အစိုးရတဲ့အနေနဲ့တောင်တရုတ်ပင်လယ်ပြင်အရေးနဲ့ပတ်သက်ပြီးတရုတ်အစိုးရနဲ့တွေ့ဆုံဆက်ဆက်ညှိနှိုင်းလို့ဆန္ဒရှိတယ်ဆိုတာကိုမကြာခင်တုန်းကပဲပြသခဲ့တဲ့အကြောင်းတရုတ်အစိုးရကလည်းသိပါတယ်လို့ဆိုပြီးတော့တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီကအင်္ဂါနေ့မှာပြောဆိုခဲ့တာပါတောင်တရုတ်ပင်လယ်အရေးနဲ့ပတ်သက်လို့နိုင်ငံတကာအဖွဲ့အစည်းတွေမပါဝင်ပဲနိုင်ငံချင်းတွေ့ဆုံဆွေးနွေးလို့ဆိုတာကိုတရုတ်အစိုးရကဟိုရင်ကလေးကပြောလာခဲ့တာပါပြီးခဲ့တဲ့လ30ရက်နေ့ကသမ္မတတာဝန်စပြီးတော့ယူတဲ့ဖိလစ်ပိုင်သမ္မတတဲ့ရော်ဒရီဂိုဒူတာတက်ကလည်းတရုတ်နိုင်ငံနဲ့နှစ်နိုင်ငံအကြားဒီဆက်ဆက်ညှိနှိုင်းတာတွေလုပ်သွားလို့တဲ့ဆိုတာကိုသမ္မတရွေးကောက်ပွဲမဲဆွယ်ချိန်ကလေးကပြောလာခဲ့တာပါရှင်
။တောင်တရုတ်ပင်လယ်ရေပင်နဲ့ငင်းပွားမှုအပေါ်တရားရုံးရဲ့ဆုံးဖြတ်ချက်ကနေတည်ရောက်မှုနဲ့မိမိတို့ဒေသတွင်းသားမကအတိအထက်ကြော်လွန်ပြီးတံပြန်အကျိုးဆက်တွေဖြစ်လာနိုင်ခြင်းအပေါ်လေ့လာနေပါတယ်လို့မြန်မာနိုင်ငံရဲ့ဌာနကဒီကနေ့ရက်စွဲနဲ့ထုတ်ပြန်ကြေညာပါတယ်။ရေပြင်းနယ်နိမိတ်ပိုင်ဆိုင်ကြောင်းပြောထားတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံမပါဝင်ပေမဲ့တောင်တရုတ်ပင်လယ်တွင်ဖြစ်ရတွေပေါ်အထူးအလေးထားတယ်လို့ကြေညာချက်မှာဖော်ပြပါတယ်။အငင်းပွားမှုတွေကို1982ခုနှစ်ပင်လယ်ပြင်ဥပဒေဆိုင်ရာကုလသမဂ္ဂသဘောတူညီချက်အပအဝင်တစ်ကမ္ဘာလုံးကအသိမှတ်ပြုထားတဲ့နိုင်ငံတကာဥပဒေလုံထုံးလုံနည်းတွေနဲ့အညီချစ်ချည်ရင်းနှီးစွာညှိနှိုင်းတိုင်ပင်ဆက်ဆက်ဖြေရှင်းရေးထောက်ခံထားပြီးတော့အစဉ်တစိုက်လည်းစော်ဩထားပါတယ်လို့ဖော်ပြပါတယ်။တင်းမာမှုတွေတိုးလာစေနိုင်တဲ့လုပ်ရမျိုးတွေကိုထိန်းသိမ်းကြဖို့နဲ့ချင်းချောက်တာဒါမှမဟုတ်အင်အားအသုံးပြုတာမျိုးကိုရှောင်ရှားကြဖို့ကိုလည်းမြန်မာနိုင်ငံသားရဲ့ဌာနရဲ့ဒီကနေ့ထုတ်ပြန်ချက်ကတိုက်တွန်းထားပါဗျ။ တောင်ဆူရနိုင်ငံမှာစံကျင်မဲ့အုပ်စုတွေကခေါင်းဆောင်တွေကြေညာထားတဲ့တိတ်မခိုင်မာလာတဲ့အဖြစ်ခက်ရဲ့စည်းရေးဟာအင်္ဂါနေ့ကတော့ဂျူဘောမြို့တော်မှာမြဲနေပုံရပါတယ်။အမြောက်တွေလက်နက်ငယ်တွေနဲ့ပစ်ခတ်တိုက်ခိုက်ကြတာ၄ရက်ကြာခဲ့ပြီးလူရာပေါင်းများစွာတေဆုံးပြီးထောင်ပေါင်းများစွာအိုးအိမ်ဆုံးထွက်ပြေးရပြီးတဲ့နောက်အခုလိုအပြစ်ရထားတာပါ။သမရဆယ်ဗကီယာနဲ့သူ့ကိုကာလာရှိချာစံကျင်နေသူပထမဒုတိယသမရရီယက်မာချာတို့ရဲ့အပြစ်ချက်ကြေညာချက်ကိုတိုက်ပွဲတွေကြောင့်ဘေးဒုက္ခရောက်နေတဲ့ဒေသခံတွေနဲ့ပြည်ပအစိုးရတွေကကြိုဆိုကြပါတယ်။တောင်အာဖရိကဒေသမှာနောက်ဆုံးပေါ်ထွက်လာတဲ့ဒီတောင်ဆူဒန်နိုင်ငံတစ်မှာပြည်တွင်းစစ်ပွဲအခြေအနေစီလုံးဝပြန်ရောက်သွားမှာကိုပြည်ပအစိုးရတွေကစိုးရိမ်နေတာပါဂျူဘာမျိုးလေကောင်ကဈေးထဲမှာအင်္ဂါနေ့ကအစားစရာလိုက်ရှာဝယ်ကြသူတွေမှာတော့ပေါက်ထွင်းခိုးယူခံထားရတဲ့ဆိုင်တွေကိုတွေ့ကြရပြီးကုန်ပစ္စည်းတွေရုတ်တရက်ရှားသွားတာကြောင့်ဈေးတွေတိတိတတ်တတ်သွားတာကိုကြုံရပါတယ်အသားတစ်ကီလိုဈေးဟာဒေါ်လာ20ကနေ26ဒေါ်လာအထိတက်သွားပြီးအရင်ကဒေါ်လာ300ပေးခဲ့ရတဲ့စံတအိတ်ဟာအခုဒေါ်လာ500ဖြစ်နေပါတယ်သမရကိုတစ္ဆာခံတဲ့တပ်ဖွဲ့တွေနဲ့ဒုတိယသမရမာချာဘက်ကတပ်ဖွဲ့တွေအကြားလူမျိုးစုကွဲပြားမှုပေါ်အခြေခံပြီးချက်တာပရီနေကတိုက်ပွဲတွေဆက်ဖြစ်တာပါနောက်ထပ်3ရက်တိုက်ပွဲတွေဆက်ဖြစ်ပြီး2015ခုနှစ်မှာအဆုံးသတ်တဲ့ပြည်တွင်းစစ်ပြီးကြတဲ့ကမရှိခဲ့ဘူးတဲ့ဘေးဒုက္ခတွေနဲ့ပျက်စီးဆုံးရှုံးတာတွေကြုံကြရတာပါ
အခြေအနေတွေနဲ့ရင်ဆိုင်နေရတဲ့ဗင်နီဇွဲလားနိုင်ငံမှာသမရနီကိုလတ်စ်မာဒူရိုကစစ်တပ်ရဲ့လုပ်ပိုင်ခွင့်တွေကိုတွန်းမြစ်ပေးရလိုက်ပါတယ်ကာကွယ်ရေးဝန်ကြီးဘိုးချုပ်ကြီးဗလာဒီမီယာပက်ဒရီနိုကိုစားနပ်ရိက္ခာနဲ့ဆေးဝါးတွေခွဲဝေပေးဖို့တာဝန်တွန်းမြစ်ပေးရလိုက်တယ်လို့တိုင်းပြည်ရဲ့အဓိကစိတ်ကမ်းကြီးတွေက၅ခုကိုလည်းစစ်တပ်ကထိန်းချုပ်ခွင့်ပေးလိုက်တာပါ။တိုင်းပြည်မှာစီးပွားရေးအချက်အလက်ပို့ပြီးတော့ဆိုးလာနေတာနဲ့အများအခြေခံသုံးကုန်ပစ္စည်းတွေအများအပြားပြက်လက်လာအောင်လုပ်နေတဲ့အချက်ပြက်ချစားမှုတွေနဲ့စီမံခန့်ခွဲမှုညံ့ပြင်းတာတွေကိုအမြင့်ပြက်ဖယ်ရှားပြေးရေးလှုပ်ရှားမှုတစ်ခုကိုသမရမာဒူရိုကစတင်လှုပ်ဆောင်နေတာပါ။စစ်တပ်ဗိုလ်ချုပ်ကြီးအဖရင်ဖလက်စကိုကိုစိတ်ကအာနာပိုင်အကြီးကဲတာဝန်ပေးအပ်ပြီးတော့တိုင်းပြည်ရဲ့အဓိကစိတ်ကမ်းကြီးတွေဖြစ်တဲ့ဂွန်တာလန်ဂိုရီယာပေါ်တူဂါဘယ်လိုနောက်မာရီယာကိုင်ဘိုနဲ့ဂွမ်မာချေစိတ်ကမ်းတွေကိုတိုက်ရိုက်ကြီးကြပ်ကုတ်ခဲ့ဖို့သမရအမာဒူရိုကတာဝန်ပေးအပ်ခဲ့ပါတယ်။စာနယ်ရိက္ခာတွေကိုအချိုးကျတာဝယ်ယူနိုင်ပြီးကုန်စုံဆိုင်တွေမှာလည်းအကြကြီးတန်းစီဆောင်ရတဲ့အပေါ်မချေနှဲကြတဲ့လူလူဆန္ဒပြမှုတွေတိုးလာနေတာနဲ့အမျှစာနယ်ရိက္ခာခွဲဝေမှုတွေကိုစစ်တပ်ကအခုလိုတာဝန်ယူလာခြင်းအဖြစ်မတိမငြိမ်အခြေအနေတွေနဲ့လူရဲမှုတချို့ညှော်နှဲသွားဖို့မျှော်လင့်နေတဲ့အကြောင်းကာကွယ်ရေးဝန်ကြီးပက်ဒရီနိုကပြောပါတယ်။တိုင်းပြည်ကိုစစ်တပ်အာဏာသိမ်းရတဲ့အခြေအနေမျိုးမဖြစ်စေချင်ဘူးလို့လည်းသူကသတိပေးပြောခဲ့ပါတယ်ရှင
်။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16 kHz 1683ညလိုင်းဒိုမီတာ19 kHz 15565လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။ဒီရီကနေဗိုလ်တူးညက်လီပဲသတင်းတွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။အမေရိကန်အဆင့်မြင့်ဒုံခွင်ဒုံစနစ်တခုကိုတောင်ကိုရီးယားနိုင်ငံတောင်ပိုင်းဆျောင်ဂျူးခိုင်မှာချထားမယ်လို့တောင်ကိုရီးယားကာကွယ်ရေးတာဝန်ရှိသူတွေကပြောလိုက်ပါတယ်။third လို့အတူောက်ခေါ်တဲ့ terminal high altitude area ဒုံခွင်ဒုံစနစ်ကိုစိုးမြို့တော်ရဲ့အရှိတောင်ဘက်296ကီလိုမီတာဝေးတဲ့နေရာကတောင်ထူတက်တဲ့ဒေသမှာခြားထားမိအကြောင်းတောင်ကိုရီးယားကာကွယ်ရေးဝန်ကြီးဌာနရဲ့ဒီကနေ့ထုတ်ပြန်ချက်ထဲမှာဖော်ပြထားတာပါ။ဆွန်ဂျူးခိုင်မှာခြားထားဖို့ရွေးချယ်လိုက်တာကြောင့်နျူကလ িয়ার ဒါဘေးစက်ရုံတွေ၊ရေနံသန်းစင်စက်ရုံတွေလိုအဓိကကျတဲ့နေရာတွေကတောင်မကတောင်ကိုရီးယားအမေရိကန်မာမိတ်တပ်ဖွဲ့တွေကိုကာကွယ်နိုင်စွမ်းတိတိတတ်တာတိုးလာမယ်လို့ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။မြောက်ကိုရီးယားကပြီးခဲ့တဲ့ဇန်နဝါရီလမှာ၄ကြိမ်မြောက်နျူကလ িয়ার ဆန္ဒမှုလုပ်ခဲ့ပြီးတာဝန်ပြစ်ဒုံးကျည်ပြစ်လို့ဆန္ဒတာတွေလုပ်ခဲ့ပြီးတဲ့နောက်ဒုံခွင်းဒုံးစနစ်ချထားဖို့အတွက်အမေရိကန်နဲ့တောင်ကိုရီးယားတို့ကြားဆက်ဆက်ညီနိုင်မိသဘောတူထားတာပါ။ဒါပေမဲ့လည်းဒီဒုံခွင်းဒုံးစနစ်ချထားတာကနေကျန်းမာရေးနဲ့သဘောပတ်ဝန်းကျင်ဆိုင်ရာဘေးအန္တရာယ်တွေဖြစ်လာနိုင်ခြေပေါ်တောင်ကိုရီးယားနိုင်ငံသားတို့ကအပြင်းထန်ကန့်ကွက်ကြပါတယ်။ဒုံခွင်းဒုံးစနစ်ချထားမယ့်နေရာကိုယွန်ဟပ်သတင်းဌာနကအချိန်မတိုင်ခင်ကြေညာလိုက်ပြီးတဲ့နောက်ဆျွန်ကျူးမှာဒီကနေ့အစောပိုင်းကဆန္ဒပြပွဲတွေဖြစ်ခဲ့ပါတယ်။
အာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့အမေရိကန်တပ်ဖွဲ့တွေအနေနဲ့တာလီဘန်လက်နက်ကိုင်တွေကိုတိုက်ခိုက်ရမှာနှီးလန်းသစ်တွေလုံဆောင်ဝင်ရထားပြီးလေကြောင်းဆိုင်ရာအနီးကပ်ထောက်ပံ့မှုတွေပေးတာအပါအဝင်အာဖဂန်တပ်ဖွဲ့တွေကိုအထောက်ပံ့တွေပို့ပြီးတော့ပေးနိုင်ဖို့ခွင့်ပြုထားတယ်လို့အမေရိကန်ဗိုလ်ချုပ်ကြီးဂျွန်နီကိုလ်ဆန်ကပြောပါရယ်။ပြီးခဲ့တဲ့ဇွန်လတည်းသမ္မတဘရက်အိုဘားမားအတီးပြုပေးခဲ့တဲ့နှီးလန်းသစ်တွေကိုတော့ကာကွယ်ရေးဝန်ကြီးအက်စတွန်ကာတာရဲ့အာဖဂန်နစ္စတန်နိုင်ငံခီးစဉ်အတွင်းအင်္ဂါနေ့တုန်းကတရားဝင်ကြေညာခဲ့တာပါ။အခုခွင့်ပြုလိုက်တဲ့နှီးလန်းသစ်တွေအောက်မှာအာဖဂန်မှာရှိတဲ့အမေရိကန်တပ်ဖွဲ့တွေအနေနဲ့တာလီဘန်တွေကိုမဟာဗျူဟာမြောက်လက်ဦးမှုယူပြီးတိုက်ခိုက်တိုက်ရိုက်တိုက်ခိုက်နေပါတယ်။အရင်တုန်းကအမေရိကန်တပ်ဖွဲ့တွေဟာတစ်ဖက်ကသူတို့ကိုတိုက်ခိုက်လာတဲ့အခါဒါမှမဟုတ်မဟာမိတ်အာဖဂန်တပ်ဖွဲ့တွေအကြီးအကျယ်အရေးနှိမ့်တဲ့အခါမျိုးတွေမှာသာတာလီဘန်တွေကိုတိုက်ခိုက်ခွင့်ရတာဖြစ်ပါတယ်။ဒါပေမဲ့အခုတော့အာဖဂန်နစ္စတန်နိုင်ငံအတွင်းလက်နက်ကိုင်အစံဖက်အဖွဲ့တွေကိုအမြင့်ပြတ်ချိန်မုံသွားနိုင်ဖို့အတွက်အထူးသဖြင့်မြောက်ပိုင်းဒေသကွန်ဒူးစ်မြို့တဝိုက်မှာနှီးလန်းသစ်တွေကိုနေ့စဉ်နေ့ပါသုံးပြီးတော့တာလီဘန်တွေကိုပြစ်မှတ်ထားတိုက်ခိုက်နေတဲ့အကြောင်းဗိုလ်ချုပ်ကြီးနီကိုလ်ဆန်ကပြောပါတယ်။ သမ္မတဝါမာကသူ့ရဲ့သမ္မတတပ်တန်းကုန်ဆုံးပြီးတဲ့အချိန်အထိအာဖဂန်နစ္စတန်မှအမေရိကန်တပ်ဖွဲ့ဝင်အင်အား8400လောက်အထိဆက်လက်ထားရှိသွားဖို့ဆုံးဖြတ်ခဲ့ပြီးတဲ့နောက်မှာအခုနီလန်းတစ်တွေကိုခွင့်ပြုခဲ့တာဖြစ်တယ်လို့လည်းဗိုလ်ချုပ်ကြီးနီကိုဆန်ကပြောပါရရှင်
အီရန်နိုင်ငံဘက်ကရက်မြို့တော်တောင်ပိုင်းကရဲစစ်စေးရေးဂိတ်တခုမှာအသေးခံဘုံးခွဲသူတူကသူစီးလာတဲ့ကားကိုဒီကနေ့အသေးခံပေါက်ခွဲတာကြောင့်လူ၈ယောက်ထဲမှနေတည်ဆုံးပြီးနောက်ထပ်၁၁ဦးဒဏ်ရာရသွားတယ်လို့အီရတ်တာဝန်ရှိသူတွေကပြောပါတယ်။အဲဒီခံတခုထဲမှာပဲအလားတူအသေးပြောက်များတဲ့တိုက်ခိုက်မှုတခုဖြစ်ခဲ့ပြီးနောက်တည့်အကြာမှာအခုတိုက်ခိုက်မှုထပ်ဖြစ်တာပါ။ရှီယာမွတ်စလင်အများစုနေထိုင်တဲ့မြို့တော်အရှေ့မြောက်ပိုင်းကအယ်ရရှိဒီယာခိုင်မှာရှိတဲ့စစ်စေးရေးဂိတ်ကိုပေါက်ခွဲပစ္စည်းတွေအပြည့်တင်လာတဲ့ကားကိုမောင်းလာတဲ့လူကဝင်တိုက်ပြီးပေါက်ခွဲလိုက်တာပါ။တိုက်ခိုက်မှုရဲ့လက်တွေအဖြစ်ဘယ်သူကမှချက်ချင်းမတင်ညာသေးပေမဲ့ယူရမရှိတဲ့ IS အကြမ်းဖက်အဖွဲ့ကလုပ်ခဲ့မှုတွေအလားတူတခြားတိုက်ခိုက်မှုမျိုးတွေနဲ့ဆင်တူပါတယ်။အင်္ဂါနေ့တုန်းကလည်းလူစီကားတဲ့တတိဝလန်တဲ့ဟင်းသီးရွက်ဈေးတခုနားမှာအတေကံကားပုံးဖောက်ခွဲတာကြောင့်လူ၁၂ယောက်တည်းမှနေတိဆိုးပါသေးတယ်။အဲဒီတိုက်ခိုက်မှုကြောင့်ဘက်ကရက်မြို့တော်နာကလမ်းမကြီးအများပြားကိုရဲတပ်ဖွဲ့ကပိတ်ပစ်ခဲ့ရပါတယ်။ပြီးခဲ့တဲ့သတင်းပတ်တွင် IS အစွန်းရောက်အဖွဲ့ရဲ့တီးချောက်အတေကံကားပုံးဝဲတိုက်ခိုက်မှုတစ်ခုကြောင့်လူပေါင်း300ကျော်တိဆိုးခဲ့ရပါတယ်။
ဂျပန်နဲ့ဖိလစ်ပိုင်ကမ်းခြေဆောင်တပ်တွေပူးပေါင်းပြီးရေကြောင်းဆိုင်ရာတရားဥပဒေစိုးမိုးရေးပူးတဲ့စီရင်လက်ချက်မှုတွေကိုဒီကနေ့မနီလာပင်လယ်အော်မှာလှုပ်ခဲကြပါရယ်မနီလာမြို့ကိုဥတီလာတဲ့လေတစင်းကိုလက်နက်ကိုင်အဖွဲ့တွေကဖမ်းဆီးသွားတဲ့ပုံစံမျိုးဖန်တီးယူပြီးတော့လေ့ကျင့်ခဲ့ကြတာပါအဲ့နောက်ကမ်းရိုးဆောင်တပ်ဖွဲ့တွေကရဟန်းရင်တစင်းနဲ့တင်းမော့တွေဆင်းလွတ်ပြီးတော့အဲ့ဒီလေကိုလိုက်လံရှာဖွေတာတွေလုပ်ခဲ့တယ်လို့အကြမ်းဖက်လှုပ်ရှားမှုချိန်မိုးရေးတပ်ဖွဲ့တွေကအဲ့ဒီလေကိုပြန်လည်ကယ်တင်တာတွေလုပ်ခဲ့ကြတာပါဒီနေ့စီရင်လေ့ကျင့်မှုဟာတာမန်စီရင်လေ့ကျင့်မှုတစ်ခုသာဖြစ်ပြီးတော့တောက်တရုတ်ပင်လယ်အရင်းနဲ့ပတ်သက်လို့တရုတ်ဘက်ကပိုင်ဆိုင်ကြောင်းပြောဆိုမှုကိုတရားဥပဒေကြောင်းအရခိုင်လုံမှုမရှိဘူးလို့နိုင်ငံတွင်အကြငင်းပွားမှုတွေကိုဖြစ်ရှင်းတဲ့ခုံသမားရီအဖွဲ့ PCA ကဆုံးဖြတ်ခဲ့တဲ့ကိစ္စနဲ့တော့ဘာမှသက်ဆိုင်ခြင်းမရှိဘူးလို့ဖိလစ်ပိုင်ကမ်းခြေဆောက်တပ်တမှုတူကပြောပါရရှင်
။နိုဘယ်နိုင်ငံဆုရှင်မလာလာယူဆက်ဇိုင်ဟာသူ့ရဲ့အသက်19နှစ်ပြည့်မွေးနေ့ဖြစ်တဲ့အင်္ဂါနေ့ကကမ္ဘာအကြီးဆုံးဒုက္ခသည်စခန်းကိုသွားခဲ့ပါတယ်။အဲဒီစကန်ကိုကင်ညာအစိုးရကဒီနှစ်ကုန်မှာပိတ်ပစ်ဖို့စီစဉ်ထားတာပါ။ကင်ညာနိုင်ငံအရှေ့ပိုင်းကဒါဒပ်ဒုက္ခသည်စကန်မှာဆိုမာလီယာဒုက္ခသည်3000ကျော်ရှိနေပါတယ်။နိုင်ငံတွင်းတိုက်ခိုက်မှုတွေကိုအယ်ရှာဘပ်စစ်သွေးကြော်တွေကအဲဒီစကန်ကနေစီစဉ်လုံဆောင်ခဲ့တယ်လို့ကင်ညာအစိုးရကဆွဆွဲထားပြီးဒီစကန်ဟာကင်ညာနိုင်ငံအတွက်လုံခြုံရေးဆိုင်ရာချင်းချောက်မှုတစ်ခုဖြစ်တယ်လို့ပြောထားတာပါ။ဘယ်သူကိုမဆိုဆိုမာလီယာနိုင်ငံစီအတင်းကျပ်ပြန်မပိုးတင်တဲ့အကြောင်းအထူးသဖြင့်တော့ဒါဒပ်စကန်ထဲမှာကုလသမဂ္ဂကဖွင့်ထားတဲ့ကျောင်းတွေမှာပဲပညာသင်ယူခွင့်ရနေတဲ့မိန်းကလေးတွေအတင်းအကျပ်ပြန်သွားရတာမျိုးမဖြစ်သင့်ပါဘူးလို့မာလာလာကအင်္ဂါနေ့မှာပြောသွားပါတယ်ခင်ဗျာ
နောက်ဆုံးရသတင်းတွေကိုကိုကျော်ကျော်တင်တဲ့ Marketing Twitter တို့ကြီးညာပေးခဲ့တာပါရှင် VOA မြန်မာပိုင်းအစီအစဉ်တွေကိုအခုထုတ်လွှင့်တဲ့တစ်ချိန်တည်းမှာပဲ VOA မြန်မာပိုင်းရဲ့ website ဖြစ်တဲ့ burmese.voanews.com မှာဝင်ရောက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုစစ်တိုက်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်။အရင်ဦးဆုံးတော့အမေရိကန်နိုင်ငံရဲ့အကြောင်းသတင်းဆောင်မတွေဘက်ကိုတင်ပြပေးပါမယ်။အမေရိကန်ပြည်ထောင်စုမှာသမ္မတလောင်းဖြစ်ခွင့်ရဖို့ရှင်ပြိုင်နေတဲ့ဒီမိုကရက်တစ်ပါတီကအထက်လွှတ်တော်မှ Bernie Sanders ဟာအခုနောက်ဆုံးပြိုင်ဘက်ဖြစ်တဲ့ Hillary Clinton ကိုထောက်ခံမှုပေးတော့မှာဖြစ်တဲ့အကြောင်းအင်္ဂါနေ့ကပဲကြေညာလိုက်ပါတယ်။ Vermont ပြည်နယ်အထက်လွှတ်တော်မှ Sanders ရဲ့ကြေညာချက်ကြောင့်နိုဝင်ဘာလသမ္မတရွေးကောက်ပွဲမတိုင်မီဒီမိုကရက်တစ်ပါတီအတွင်းညှဉ်းညွတ်မှုရအောင်ကြိုးပမ်းနိုင်မဲ့အဓိကခြေလှမ်းတစ်ရလည်းဖြစ်ခဲ့ပါတယ်။ဒီအကြောင်း VOA သတင်းတော် James Malone ပြပို့ထားတဲ့သတင်းကိုတော့မနန္ဒာချန်ကဆက်ပြီးပြောပြပေးပါပါရှင်
။ပါတီတွင်းအချို့မဲပေးပွဲတွေမှာချိန်တော်ကြာချိန်နဲ့ရှင်ပြိုင်ခဲ့တဲ့ Vermont ပြည်နယ်ထက်လွတ်တော်အမတ် Bernie Sanders သမ္မတလောင်းရွေးပွဲကနေခုနောက်ဆုံးတရားဝင်နှုတ်ထွက်လိုက်ပြီး Democratic Party ရဲ့သမ္မတလောင်းဖြစ်လာဖို့တေချာသလောက်ရှိနေတဲ့ပြိုင်ဘက် Hillary Clinton ကိုထောက်ခံမှုပေးလိုက်တာပါ
။ She will be the Democratic nominee for president.
Republican Party ရဲ့သမ္မတလောင်းဟာ Hillary Clinton ဖြစ်လာပါလိမ့်မယ်။အမေရိကန်ပြည်ထောင်စုမှာနောက်တက်မဲ့သမ္မတဖြစ်လာအောင်လဲကျွန်တော်အနေနဲ့ဘက်ပေါင်းစုံကကြိုးစားသွားဖို့ညီမှန်းထားပါရယ်
။နှစ်ဖက်မဲဆွယ်ပွဲတာဝန်ရှိသူတွေကြားသတင်းပတ်နဲ့ချီပြီးညှိနှိုင်းမှုတွေအပေးအယူတွေလုပ်ခဲ့ပြီးမှအခုနောက်ဆုံး New Hampshire ပြည်နယ်က Clinton ရဲ့စီယုံရဲခီးစဉ်မှာအထက်လွှတ်တော်မဲ Sanders ရဲ့ထောက်ခံမှုရရှိခဲ့တာလည်းဖြစ်ပါရယ်။ပြိုင်ဘက် Republican Party က Donald Trump နဲ့ရှင်ပြိုင်ရမယ်နိုင်ငံသားရေးဝန်ကြီးဟောင်း Clinton အတွက်လည်းစူးစိညီညွတ်တဲ့ပါတီရဲ့ထောက်ခံမှုရနိုင်တော့မယ့်အခြေအနေတွေပေါ်ပေါက်ခဲ့တာပါ
Being here with him in New Hampshire I can't help but reflect how much more enjoyable this election is going to be now that we are on the same side
အခုလို New Hampshire ပြည်နယ်မှာအတူလက်တွဲပြီးဘက်တစ်ဖက်ထဲမှာအတူရှိနေတဲ့အတွက်လာမယ့်ရွေးကောက်ပွဲဟာဘလောက်ထိစိတ်ချမ်းသာစရာကောင်းလိမ့်မလဲဆိုတာထင်ရှားနေတာကြောင့်ကျွန်မဖြင့်ဝမ်းသာလို့ကိုမဆုံးပါဘူး
။ရ Republican Party ကသမ္မတလောင်းဖြစ်လာဖို့တေချာတလို့ရှိနေတဲ့ကရေကျွဲတထေကြီး Donald Trump ကတော့အထက်လွှတ်တော် Matt Sanders ကသူ့ကိုယ်သူရောင်းစားခဲ့တယ်လို့ဆွဆွဲခဲ့ပြီးထောက်ခံသူတွေစိတ်ပြအောင်လုပ်ခဲ့တဲ့လူလို့လည်း Twitter Internet လူမှုကွန်ရက်ကနေဝေဖန်ခဲ့ပါတယ်။နိုင်ငံခြားရေးဝန်ကြီးဟောင်း Clinton ကိုလည်းအလုပ်ကိစ္စနဲ့ပတ်သက်တဲ့ email တွေကိုကိုယ်ပိုင် email server နဲ့တုံးခဲ့တဲ့ကိစ္စအတွေ့ဆက်ပြီးတော့ထိုးနှက်နေတာပါ
။ She's either a liar or grossly incompetent.
လိန်နေတာဖြစ်ဖြစ်ဒါမှမဟုတ်ညံဖြင်းလွန်းတာပဲဖြစ်လိမ့်မယ်တခုမဟုတ်တခုဆိုတာကတော့ရှင်းပါတယ်ကိုကြီးကိုသွေးနှမျိုးစလုံးလည်းဖြစ်နိုင်ပါတယ
်ဝါရှင်တန်အခြေစိုက်သုတေသနဌာနတခုဖြစ်တဲ့ Bipartisan Policy Center ကနိုင်ငံရေးအကဲခတ် John Fortier ကတော့အထက်လွှတ်တော် Matt Sanders ရဲ့ထောက်ခံမှုဟာပါတီညီညွတ်ရေးအတွက်အရေးကြီးတဲ့ခြေလှမ်းတစ်ရပ်ဖြစ်တဲ့လို့သုံးသပ်ခဲ့ပါတယ
်. And I think if Bernie Sanders has a good role to play in the campaign, it really is as an attacker of
Donald Trump. မှာ Bernie Sanders ကကောင်းကောင်းပါလာမယ်ဆိုရင် Donald Trump ရဲ့အားနည်းချက်တွေကိုထောက်ပြပြီးတကယ့်ကိုထိုးနှက်ချက်ဖြစ်လာမယ်လို့ထင်ပါတယ်. Clinton ကိုအကြီးအကျယ်ထောက်ခံတဲ့သူဖြစ်ဖို့မလိုပါဘူး. သူ့ကိုထောက်ခံတဲ့သူတွေကို Donald Trump ဟာ Democrat လက်ခံလောက်တဲ့လူစားမျိုးမဟုတ်ဘူးဆိုတာပြသဖို့ပဲလိုပါတယ်.
နောက်ဆုံးကောက်ယူခဲ့တဲ့လူမှုစစ်တမ်းတစ်ခုမှာတော့ Bernie Sanders ကိုသဘောကျတဲ့လူငယ်တော်တော်များများရဲ့ထောက်ခံမှုရဖို့ Clinton အနေနဲ့ဆက်လက်ကြိုးပမ်းနေတာတွေ့ရပါတယ်။ဒီအခြေအနေတွေကိုတော့ Sanders ရဲ့ထောက်ခံမှုကအထောက်အကူဖြစ်လာနိုင်တယ်လို့ Gallup စစ်တမ်းဌာနရဲ့သုတေသနမှူး Frank Newport ကမြင်ပါတယ်
။ They'll try to get Hispanics registered to turn out, they'll try to get African American turnout to be what it was when Obama was running.
တောင်အမေရိကနယ်ပယ်တွေမဲလာထက်အောင်ကြိုးစားတာမျိုးAfrican နယ်ပွားအမေရိကန်တွေမဲပေးလာအောင်ကြိုးစားတာမျိုးအိုဘားမားသမ္မတရာထူးဝင်ပြိုင်တုန်းကလိုလုပ်ကြပါလိမ့်မယ်လူငယ်တွေမဲပေးအောင်လည်းလုပ်ပါလိမ့်မယ်ဒါပေမဲ့ဒီကိစ္စကစိန်ခေါ်မှုတစ်ခုပ
ါဝန်ကြီးဟောင်းကလင်တန်အနေနဲ့ကတော့အထက်လွှတ်တော်မှဆန်ဒါစ်တင်မကသမ္မတဘရက်အိုဘားမားရဲ့ထောက်ခံမှုကိုလည်းအားထားရအောင်မှဖြစ်တာကြောင့်ပြီးခဲ့တဲ့သတင်းပတ်ထဲနော့ကယ်ရိုလိုင်းနာပြည်နယ်ပူတွဲစည်းရုံးရေးခီးစဉ်လိုလှုပ်ရှားမှုမျိုးတွေနောက်ထပ်တွေ့မြင်ရလိမ့်အောင်မယ်လို့လည်းမျှော်လင့်ရပါတယ်ရှင်
ဒီမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကမြစ်တာဒေသဆောင်ကဏ္ဍမှာဒေသချင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေ့ကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုပိုင်းထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြရဲဆိုတော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်VOA မြန်မာပိုင်းရဲ့လိပ်စာကတော့ VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရိုက်တက်တာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးတော့လိပ်စာတစ်ခုစာရေးသားနိုင်ကြပါရဲ့ရှင် VOA သောရရှင်ရဲ့အစာတွေကိုစောင့်မျှော်ကြိုဆိုနေပါတယ
် VOA ကိုစာရေးဆက်သွယ်ကြဖို့သောရရှင်တွေကိုထပ်မံဖိတ်ခေါ်ပါရဲ့ရှင်အခုတော့မြန်မာနိုင်ငံဆန်ရသတင်းပြပိုချက်တွေကိုတင်ပြပေးပါမယ်တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေနဲ့မြန်မာအစိုးရတပ်တွေကြားဖြစ်ပွားနေတဲ့တိုက်ပွဲတွေအတွင်းအရက်သားတွေပေါ်လူခွင့်ရေးချိုးဖောက်မှုတွေကိုရတန်းဖို့ဒေသခံနိုင်ငံရေးသမားတွေကတောင်းဆိုလိုက်ကြပါတယ်။ချင်းပြည်နယ်နဲ့ရှမ်းပြည်နယ်တွေမှာဖြစ်ပွားနေတဲ့လက်နက်ကိုင်ပဋိပက္ခတွေကြောင့်ဒေသခံအများအပြားဟာလည်းထွက်ပြေးတိမ်းရှောင်နေကြရတာပါ။တိုင်းရင်းသားဒေသတွေကလက်နက်ကိုင်ပဋိပက္ခတွေရဲ့နောက်ဆက်တွဲပြဿနာတွေနဲ့ပတ်သက်လို့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုနိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်ရှင်။
ဟုတ်ကဲ့ပါမြမတမတော်နဲ့တိုင်းရင်သားလက်နက်ကန်ဖွဲ့တခုဖြစ်တဲ့ရခိုင်တမတော် AA တို့ရဲ့ချင်းပြည်နယ်ကတိုက်ပွဲတွင်ဒေသခံရွာသားတွေဟာပေါ်ရဆွဲတာလမ်းပြဖြစ်အုံပြတာမြေမြုပ်မိုင်းနေမိတာဆရှိတဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတယ်လို့ချင်းနိုင်ငံရေးပါတီခေါင်းဆောင်တွေကလည်းပြောဆိုနေကြတာဖြစ်ပါတယ်ဒီလိုဒေသခံရပ်သားတွေပေါ်မှာလူကိုယ်ရေးချိုးဖောက်မှုတွေကျူးလွန်နေတာကိုရပ်တန့်ဖို့ချင်းမျိုးရာဒီမိုကရက်တစ်ပါတီရဲ့တွဲဖက်သူရေးမှူးနှင့်ဆလိုင်းကျဲဦးပိထောင်ကပြောပါတယ်
ကျတော့ဒီရွာသားတွေကိုလမ်းပြခေါ်တာတော့ဘယ်လိုရှိရွာသားတွေကမိုင်းနှိပ်ပြီးတော့ချိခိုက်တဲ့ဆုံးတာတော့ဘယ်လိုရှိရွာတွေမှာသူတို့တိုက်ပွဲတွေဖြစ်တော့ရွာသားတွေတာယာတွေရတာပေါ့လေဒီလိုရှိရင်ဒီအဲ့လိုလမ်းပြခေါ်လို့ရှိရင်တစ်ဖက်ကခေါ်ရင်အဲ့ခေါ်တဲ့သူကိုနောက်ပိုင်းကျရင်နောက်တစ်ဖက်ကပြန်ဖမ်းတာပေါ့လေအဲ့လိုဟာမျိုးတွေဖမ်းတဲ့ဟာတွေတည်းရှိတယ်ဒါဘယ်လိုရှိရွာအိမ်တွေကိုမိရှူတာတည်းရှိတယ်ဒီလိုရှိရင်ဒီရွာသားတွေပိုင်ဆိုင်တဲ့ပစ္စည်းတွေကိုကျင်းပေါ့လေယူသွားတာတွေပါတည်းရှိတာပေါ့လေဒါကတော့ကျွန်တော်ကကျွန်တော်နှစ်ဖက်စလုံးမှာတွေ့ရလက်လက်ကြိုက်တဲ့ဖွဲ့ရောတော့ဒီတစ်ခုကကျွန်တော်ပြောတာပေါ့
လေရခိုင်တမတော်နဲ့မြမတမတော်တို့ဟာ2015ခုနှစ်မတ်လကုန်ကနေကနေ့ထိစည်ရေးသိမ်းမာနေတာဖြစ်ပြီးတိုက်ပွဲဖြစ်ပွားမှုအချိန်ပေါင်း90ထက်မနည်းရှိခဲ့ပြီးဖြစ်တယ်လို့တိုက်ပွဲကြောင့်ဒေသခံရွာသားတွေစစ်ဘေးလွတ်ရာပလတ်ဝါမြို့နယ်ပြင်စုကျေးရွာဒုက္ခသည်စခန်းမှာတိမ်းရှောင်နေရတယ်လို့လည်းချင်းမျိုးရာဒီမိုကရက်တစ်ပါတီကဆလိုင်းကျဲဦးပိထောင်ကပြောပါတယ်
ခုဒီပြင်ဆိုချဲရွာမှာကျတော့ IDP 300နီးပါးရှိတာပေါ့လေတို့ကလည်းမပြန်ရဲဘူးပေါ့ဗျာစစ်ပွဲကဒလားတစ်ကြိမ်တော့ဒလားနှစ်ကြိမ်တော့ရှိနေတဲ့ခါကျတော့တို့မှာနောက်နောက်စစ်ပွဲမရှိဘူးဆိုတာတို့အမခါချက်မရှိဘူးလေတို့ရဲ့ရွာသားတွေမှာမိုင်းတွေကတော်တော်များတယ်အဲ့ဒါကတော့စစ်ဖက်စလုံးရတဲ့တို့ဝန်ခံတဲ့ကိစ္စပါဒီပိုင်းတွေတို့ထောက်ထားတယ်ပေါ့လေတို့ကဒီနေရပြန်သွားလို့ရှိနေတော့တော့ကြွားပြီးပေါ့ဒီဝန်ဆာချက်ဖွဲ့လို့လဲဆိုပြီးတဲ့ခါကျတော့အဲ့ဒီမှာတို့လက်ရှိရှိနေတဲ့အနေထားပေါ့
ပြီးခဲ့တဲ့ဇွန်လ6ရက်နေ့ကရခိုင်တပ်မတော်နဲ့မြန်မာတပ်မတော်တို့ကြားဖြစ်ပွားခဲ့တဲ့တိုက်ပွဲတွင်ပလဝါမြို့နယ်ကင်းသလင်းကျေးရွာကနေအိမ်3လုံးမိလောင်ကျွမ်းခဲ့တယ်လို့ရွာခံတွေအနေနဲ့လည်းနေရကနေထွက်ပြေးသိမ်းရှောင်နေရတယ်လို့လည်းသူကပြောပါတယ်။နှစ်ဖက်သားတွေကနေထောင်သားတဲ့မြေမြုပ်မိုင်းဟာဒေသခံတွေအတွက်ချင်းချောက်နေတဲ့အန္တရာယ်တစ်ခုဖြစ်နေတယ်လို့မြေမြုပ်မိုင်းတွေကြောင့်ပြီးခဲ့တဲ့3လအတွင်းမှာတည်းဒေသခံ3ဦးသေဆုံးခဲ့ရတယ်လို့လည်းပြောဆိုခဲ့တာပါ။ရှင်းပြည်နယ်တွင်ဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့အခုနောက်ဆုံးဆွဆွဲချက်တွေနဲ့ပတ်သက်လို့မြန်မာအစိုးရစစ်တပ်ကသုံးဆုံးတရားပြောဆိုတာမကြားရပေမဲ့အေအေဖွဲ့ကတော့လူခုရေချိုးပွားမှုကျူးလွန်မှုတွေမရှိဘူးလို့အဖွဲ့ရဲ့ပြန်ကြားရေးတာဝန်ခံခိုင်တုခကပြောပါတယ
်။ဒီကထုတ်ပြန်ခြင်းနဲ့ပတ်သက်လို့ကတော့ကျွန်တော်အနေနဲ့ကတော့တိုက်ခရီးစုစုတော့ဒါမှချက်မသေးလို့ရပါဘူး။ကျွန်တော်တို့ကခိုင်ကမ်းလို့အနေနဲ့ဒါဘလဝါမျိုးနေမှာစီးရီးရကျွန်တော်တို့နေရာယူမှုရှိတယ်ဆိုတော့ဥစ္စာကလည်းပဲနော်။မြန်မာတပ်တို့ကအဲ့ဒီဒေသတွေမှာဆက်ဆွေးနေရာယူထားတဲ့ဒေသတွေဖြစ်တယ်။အဲ့ဒါကြောင့်မို့လို့စီးရီးရကတော့ကျွန်တော်တို့ကအချိန်နဲ့ကျင်းကပုံမှာဒါကြံပြည့်ရဲ့အနေထားကိုကြည့်ပြီးတော့ကျွန်တော်တို့ကနေရာယူရတာဖြစ်တယ်ဗျ
။တချိန်တည်းမှာပဲရှမ်းပြည်နယ်မြောက်ပိုင်းမန်တုံမြို့နယ်နဲ့ကြောင်မဲမြို့နယ်ဘက်မှာလည်းတောင်ပိုင်းရှမ်းပြည်တပ်မတော် RCSS SSC နဲ့တန်းပလောင်တပ်ဖွဲ့တို့ကြားတရက်ပိုင်းတွင်းမှာတိုက်ပွဲဖြစ်ပွားနေတယ်လို့တိုက်ပွဲကြောင့်ဒေသခံရွာသားတွေထိခိုက်မှုတွေရှိနေတယ်လို့ရှမ်းပြည်နယ်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တော်နန်းမိုးကပြောပါတယ
်။မန်လယ်မှာဖြစ်တဲ့ကိစ္စကြတော့ဒီမှာအဲ့မှာကိုယ်တိုင်ရောက်သွားခဲ့တယ်။အဲ့ဒီရွာကတစ်ဖက်မှာကြတော့ RCSS တစ်ဖက်မှာကြတော့ CMLA ဆိုတဲ့ခါကျတော့အဲ့ဒီရွာကဈာညံ့နေ။ဈာညံ့နေတဲ့ခါကျတော့သူတို့ကပုံမှန် RCSS ကိုတနရစ်ခါပို့ရတယ်ပေါ့နော်။အဲမပို့ဘူးဆိုလို့ရှိရင်နှစ်ဖက်စလုံးကိုတောင်းပန်လို့မရတဲ့အခြေအနေမှာသူတို့ကကျွားနေပြီးတော့ထွက်ပြေးတင်းဆောင်လိုက်ရတယ်ထွက်ပြေးတင်းဆောင်ပြီးနောက်ပိုင်းမှာဟိုဘက်ဒီဘက်ကစစ်ပွဲဖြစ်တာအဲ့ဒီအချိန်မှာအဲ့ဒီရွာလူတွေကမရှိတော့ဘူးဒီနမ်တူမြို့နယ်ကိုထွက်ပြေးတင်းဆောင်နေတယ်ဒီလီဆူးနဲ့ရှမ်းပေါ့နော်စုစုပေါင်းတော့400နီးပါးလောက်ရှိတယ
်ဒီရက်ပိုင်းတွင်ဒီဘောမြို့နယ်မန်လေချေးရွာမှာဖြစ်ပွားခဲ့တဲ့တိုက်ပွဲမှာအိမ်နှလုံးမိရှုပ်ဖြစ်စည်းခံခဲ့ရတယ်လို့ဇူလိုင်လပထမပတ်ကနေဒီကနေ့ထိဖြစ်ပွားနေတဲ့တိုက်ပွဲကြောင့်ဒေသခံရွာသား600ကျော်ဟာဒီဘောမြို့နယ်နမ်တူမြို့ပေါ်မှာစစ်ပွဲတင်းဆောင်နေရပါတယ်ခင်ဗျာ
ချင်းပြည်နယ်ကလူခွင့်ရချိုးဖောက်မှုတွေရတန်းဖို့တောင်းဆိုချက်တွေနဲ့ချင်းပြည်နယ်နဲ့ရှမ်းပြည်နယ်ဘက်ကစစ်ဘေးရှောင်ဒုက္ခသည်တွေကြုံရတဲ့အခက်အခဲခြေအနေတွေကိုနိုင်ကွန်းအိမ်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။အခုတော့ဒီအာဇာနီနဲ့အတွက်ပြင်ဆင်မှုတွေကိုတလဲကြည့်ကြရအောင်ပါ။ဗိုလ်ချုပ်အောင်ဆန်းအပါအဝင်မြမလွတ်လပ်ရေးအတွက်ကြိုးပမ်းရင်းလှုပ်ကြံတပ်ဖြတ်ခံခဲ့ရတဲ့ခေါင်းဆောင်တွေကိုဂုဏ်ပြုမဲ့အာဇာနီနဲ့အခမ်းအနားတွေကိုဒီနေ့အစိုးရတက်လက်ထက်မှာခင်ခင်နန်းနန်းကျင်းပသွားဖို့စီစဉ်နေပါတယ်။69ချိန်မြောက်အာဇာနီနဲ့အခမ်းအနားတွေကျင်းပမဲ့အစည်းအဝေးတွေကိုလည်းသမရယုံဝန်ကြီးဌာနကဝန်ကြီးဌာနတွေကိုညွှန်ကြားထားပါတယ် NLD ကဥဆောင်တဲ့အစိုးရတက်လက်ထက်မှာကျင်းပမဲ့အာဇာနီနဲ့အခမ်းအနားအတွက်ပြင်ဆင်မှုတွေနဲ့ပတ်သက်လို့ VOA မြန်မာပိုင်းသတင်းတော်ကိုထက်အောင်ကတင်ပြပေးပါပါရှင
်ဇူလိုင်လ19ရက်နေ့မှာကြာရောက်မဲ့အာဇာနီနဲ့အခမ်းအနားမှာဗိုလ်ချုပ်အောင်ဆန်းအပါအဝင်အာဇာနီခေါင်းဆောင်ကြီးတွေကိုအောက်မေ့တက်တာခြင်းအပြင်တနင်္ဂနွေလုံးနိုင်ငံတော်အလံကိုတိုင်ဝမ်လွှင့်ထူဖို့တမနာယုံဝင်ကြီးဌာနကအစိုးရယုံဌာနအားလုံးကိုညွှန်ကြားထားပါတယ်။ဒါ့အပြင်အာဇာနီခေါင်းဆောင်ကြီးတွေလှုပ်ကြံခံခဲ့ရတဲ့နနက်10:38မိနစ်မှာမြမအတန်နဲ့ရုပ်မြင်သံကြားကအော်အော်ဆွဲအချက်ပေးဖို့နဲ့အဲ့ဒီအချိန်မှာတွာလာနေတဲ့မော်တော်ယာဉ်ကားများခက်တိုက်ရန်နာပြီးတော့ဟွန်းတီးစေဖို့လည်းပြောဆိုထားပါတယ်။NLD အစိုးရတက်လက်ထက်မှာပထမဆုံးကြုံတွေ့မဲ့ဒီနှစ်အာဇာနီနေ့အခမ်းအနားဟာအရင်နှစ်တွေကထက်ပိုပြီးစီကားပြီးတိုက်တိုက်ဝင်းဝင်းကျင်းပနိုင်မှုမျှော်လင့်မိတယ်လို့ဗိုလ်တထောင်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါ်မေဆိုးကပြောပါတယ
်ဒီနှစ်ကတော့လေကျွန်မတို့အစိုးရတက်လက်ဖြစ်တယ်ပေါ့လေကျွန်မတို့အစိုးရတက်လက်ထက်မှာပေါ့လေဒီအာဇာနီနေ့လေဒါပထမဆုံးချိန်ဆောင်ရတဲ့အချိန်ဆိုတော့ပေါ့နော်အာဇာနီနေ့ကိုတကွာရဲစားလို့ရှင်ပို့ပြီးတော့ပေါ့နော်ဟိုအလေးနဲ့ထားပြီးတော့မှလည်းလုပ်မယ်ပေါ့လေပြည်သူတွေကလည်းပို့ပြီးဒါစိတ်ဝင်စားနဲ့လည်းဒါလာရောက်ပြီးတော့မှခရဝါပြုပေါ့နော်အလေးပြုကြမယ်ဆိုတာလည်းကျမတို့ယုံကြည်ပါတယ်ရှင်အာကျမတို့တော့တနင်္ဂနွေလုံးတိုင်းတာထီလည်းပေါ့နော်ပြည်သူတွေကပေါ့နော်ဒီနှစ်ကိုအရင်နှစ်တွေတော့လည်းပေါ့နော်ဒီ over ဆွဲတာတို့ပေါ့နော်ဟိုလေအလေးပြုတဲ့ပေါ့နော်10:39မှာလည်းလှုပ်ချင်ကြတဲ့လူတွေအများကြီးပေါ့လေဒါပေမဲ့လှုပ်ခွင့်မရခဲ့ရတယ်လည်းအများကြီးရှိရပေါ့လေဒီနှစ်ကတော့ပေါ့နော်ရန်ကုန်မြို့တွေမှာပဲနဲ့တနင်္ဂနွေလုံးတိုင်းတာနဲ့ပေါ့နော်အလေးပြုကြမယ်လို့ကျမယုံကြည်တယ်ရှင်ပိုလဲစီကားမယ်လို့လည်းကျမယုံကြည်တယ်ရှင်
ဒီနေ့အာဇာနီနေ့အခမ်းအနားအတွက်ရန်ကုန်မြို့ဗဟန်းမြို့နယ်အတွင်းမှာရှိတဲ့အာဇာနီဘိမှန်ကို1983ခုနှစ်ကလေးကရေးဆွဲထားတဲ့ဒီဇိုင်းအတိုင်းအကြီးစားပြင်ဆင်မှုတွေလုပ်နေသလိုဗိုလ်ချုပ်အောင်ဆန်းလှုပ်ကြံမခံရခင်အချိန်အထိနေထိုင်သွားခဲ့တဲ့ဗိုလ်ချုပ်အောင်ဆန်းပြတိုက်ကိုလည်းမွမ်းမံပြင်ဆင်မှုတွေလုပ်နေပါတယ်။ ဒါပြင်အာဇာနီခေါင်းဆောင်ကိုဦးလှုပ်ကြံတက်ဖြတ်ခံခဲ့ရတဲ့အတွန်းဝင်များရုံကိုလည်းပြန်လည်ပြုပြင်နေပါတယ်။ရှေ့သတင်းပတ်အတွင်မှာကြာရောက်မဲ့အာဇာနီနေ့အခမ်းအနားမှာဝန်ကြီးများရုံကိုအားလုံးလေ့လာနိုင်အောင်ဖွင့်ပေးထားမှာဖြစ်တယ်လို့ဒေါ်မီဆိုးကပြောပါတယ်
။အဲဒီအနေမှာကျမတို့၈နာရီမှာပေါ့လေကျမတို့တက်မှတ်ထားရဲပေါ့နော်ဒီဆိုတော့အဖွဲ့လူကြီးတွေနဲ့ပေါ့နော်သူတို့ဖိတ်ကြားထားတဲ့လူတွေအကြောင်းသူအကြောင်းသားတွေကိုကျမတို့မနေ့၈နာရီဆိုလို့ရှိလို့ရှိရင်ကျမတို့အလေးပြုဝဲခမ်းနားရှိတယ်ပေါ့အဲ့ဒါပြီးလို့ရှိရင်တော့ပေါ့နော်၈နာရီခွဲတော့ဆိုပြီးရင်ဗောပြည်သူလူထုကိုကျမတို့ပေါ့နော်လာရောက်အလေးပြုခွင့်ကျမတို့ပြုပါမယ်၈နာရီခွဲကနေစပြီးတော့ပြည်သူတွေညနေ၄နာရီကြည့်ပေါ့နော်ဒါပေမဲ့အပေါ်ဒက်ကိုတော့ပေါ့နော်ဟိုဗိုလ်ချုပ်တို့ assassinate ဖြစ်ခဲ့တဲ့ပေါ့နော်အဲ့ဒီနေရာတော့ကျမတို့ကလေဟိုဘကန့်တတ်ထားတဲ့အတွက်ပေါ့နော်ကျမတို့ကလေဟိုအခုကပြင်ဆင်နေတဲ့ချိန်လေးဖြစ်တယ်လေလူတွေအရင်ကြီးတက်လိုက်လို့ရှိရင်ပေါ့နော်ဒါကြီးကရှေးအောင်ဆောင်အခုချိန်မှာပြင်နေတဲ့အတွက်အဲ့ဒီနေရာလေးတော့ကျမတို့ဟိုတက်ခွင့်မပြုဘဲပေါ့နော်ကျမတို့ဒီလွှတ်တော့ပေါ့လေဒီဘက်ဒီမှာတော့ကျမတို့ refine နေလဲထောင်ထားမယ်ဟောပေါ့နော်သူတို့လေ့လာခွင့်လည်းပြုထားမယ်ရှင်ဟုတ
်အမျိုးသားကောင်းဆောင်ကြီးဗိုလ်ချုပ်အောင်ဆန်းအကိုဖြစ်သူဥပဝင်းမန်ပါခိုင်ဆက်စံထွန်းဥရဆက်ဒီတော့ဥပချိုသခင်မြဥအောင်မောင်နဲ့ရဲဘော်ကိုထွေးတို့ကိုဦးကတော့1948ခုနှစ်ဇူလိုင်လ19ရက်နေ့ကရန်ကုန်မြို့အတွင်းဝင်များရုံမှအစည်းအဝေးကျင်းပနေစဉ်မနက်7:38မိနစ်မှာလှုပ်ကြံတက်ဖြတ်ခံခဲ့ရပြီးကြာဆုံးခဲ့ကြရတာပါ။အဲဒီနောက်မှာတော့နှစ်စဉ်နှစ်တိုင်းဇူလိုင်လ19ရက်နေ့ကိုအာဇာနီနေ့အဖြစ်သတ်မှတ်ကျင်းပလာခဲ့ပေမလို့စစ်အစိုးရရဲ့လက်ထက်မှာတော့အောက်မေ့ဝဲအခမ်းအနားတွေကိုကြဲကြဲပြန့်ပြန့်ကျင်းပတာတွေမရှိတော့ဘဲအခုခါဗိုလ်ချုပ်အောင်ဆန်းရဲ့သမီးဖြစ်သူဒေါ်အောင်ဆန်းစုကြည်ဦးဆောင်နဲ့ NLD အစိုးရအသစ်လက်ထက်ကြမှာဒီအစင်လာကိုတကြော့ပြန်ထိန်းသိမ်းဖို့ကြိုးပမ်းလာတာလည်းဖြစ်ပါရခင်ဗျာ
NLD အစိုးရတက်လက်ထက်ပထမဆုံးအကြိမ်ကျင်းပမယ့်အာဇာနီနဲ့အခမ်းအနားပြင်ဆင်မှုအကြောင်းတွေကိုကိုထဲအောင်စူးစီးတင်ပြပေးခဲ့တာဖြစ်ပါရရှင်။ကျမတို့အခုထုတ်လွှင့်ပေးနေတဲ့ VOA ညနေခင်းရေဒီယိုအစီအစဉ်ပြပြချင်းမှာပဲ VOA ရုပ်မြင်သံကြားအစီအစဉ်ကိုညနေ9နာရီကနေ9နာရီခွဲထိတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ။ Asia Set 722ကနေဖမ်းယူနားဆင်နိုင်ပါတယ်။နောက်နှစ်နာရီကြာည9နာရီကနေ10နာရီထိထုတ်လွှင့်မယ့်ရေဒီယိုအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 25 32 50နဲ့လိုင်းလာမီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါရဲ့ရှင်အခုတော့သတင်းအကျဉ်းချုပ်ကိုကိုကျော်သိန်းကအတင်ညာပေးမှဖြစ်ပါရဲ့ရှင
်အမေရိကန်တရားဥပဒေစိုးမိုးရေးတာဝန်ရှိသူတွေလူမှုအခွင့်အရေးခေါင်းဆောင်တွေတက်ကြွလှုပ်ရှားသူတွေနိုင်ငံရေးခေါင်းဆောင်တွေကိုသမ္မတဘရက်အိုဘားမားကဒီကနေ့အင်ပြူတော်မှာတွေ့ဆုံပြီးလူမှုဝန်ဝိုင်းတွေကြားယုံကြည်မှုပြန်တည်ဆောက်ရေးနည်းလမ်းတွေကိုဆွေးနွေးကြဖို့ရှိပါတယ်လူမှုဝန်ဝိုင်းတွေနဲ့သူတို့ကိုအကောက်အွယ်ပေးဖို့တာဝန်ယူထားကြတဲ့အမေရိကန်ရဲတပ်ဖွဲ့ဝင်တွေကြားမှာတင်းမာမှုတွေကရှိထားတာပါ။တောင်တိုးပင်နယ်တစ်ခုလုံးနီးပါးကိုပိုင်ဆိုင်တယ်လို့တရုတ်နိုင်ငံကပြောထားတဲ့ပေါ်ဥပဒေကြောင်းအရခိုင်လုံမှုမရှိဘူးဆိုပြီးနိုင်ငံတွေအကြားအငင်းပွားမှုတွေကိုဖြေရှင်းတဲ့ခုံတမာရီအဖွဲ့ PCA ကအင်္ဂါနေ့မှာဆုံးဖြတ်ချက်ချခဲ့ပြီးတဲ့နောက်တရုတ်နဲ့ဖိလစ်ပိုင်တို့ကြားတွေ့ဆုံဆွေးနွေးဖို့စပြောလာကြပါပြီ။ဒီလိုတွေ့ဆုံဆွေးနွေးခြင်းအပြင်လက်နက်ကင်ပြည်ပခဖြစ်မဲ့အလားအလာလျှော့သွားနိုင်ငံကြောင်းနိုင်ငံရေးရအများကလက်ခံကြတာပါ။ဒီဆုံးဖြတ်ချက်ကိုဖိလစ်ပိုင်ဆွေရောက်ကကြူဆိုပေမဲ့တရုတ်ဘက်ကတော့လက်မခံကြောင်းချက်ချင်းပဲတုံ့ပြန်ပါတယ်။ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတရုတ်နိုင်ငံသားဝန်ကြီးဝေါင်ဂျီကပမာမခန့်တုံ့ပြန်ခဲ့ပေမဲ့တွဲဆုံဆွေးနွေးဖို့ဆန္ဒရှိတဲ့အကြောင်းကိုတော့အင်္ဂါနေ့တုန်းကအကြေအမဲ့ပြောခဲ့ပါတယ်။တောင်တရုတ်ပင်လယ်ရေပိုင်နဲ့အငင်းပွားမှုအပေါ်တရားရုံးရဲ့ဆုံးဖြတ်ချက်ကနေတက်ရောက်လာမှုနဲ့မိမိတို့ဒေသတွင်းသားမကအတိတ်ကြော်လွန်ပြီးတံပြန်အကျိုးဆက်တွေဖြစ်လာနိုင်ခြင်းအပေါ်လေ့လာနေတယ်လို့မြန်မာနိုင်ငံသားဌာနကဒီကနေ့ရက်စွဲနဲ့ထုတ်ပြန်ကြေညာပါတယ်။ရေပင်နယ်နိမိတ်ပိုင်ဆိုင်ချောင်းပြောထားတဲ့နိုင်ငံတွေထဲမှာမြန်မာနိုင်ငံမပါဝင်ပေမဲ့လည်းတောင်တရုတ်ပင်လယ်ရင်းဖြစ်ရတွေပေါ်အထူးအလေးထားတယ်လို့ကြေညာချက်မှာဖော်ပြပါတယ်။အငင်းပွားမှုတွေကို1982ခုနှစ်ပင်လယ်ပြင်ဥပဒေဆိုင်ရာကုလသမဂ္ဂသဘောတူညီချက်အပါအဝင်တစ်ကမ္ဘာလုံးကအသိမှတ်ပြုထားတဲ့နိုင်ငံတကာဥပဒေလုံထုံးလုံနည်းတွေနဲ့အညီချစ်ချည်ရင်းနှီးစွာညှိနှိုင်းတိုင်ပင်ဆက်ဆက်ပြင်ဆင်ရေးထောက်ခံထားပြီးတော့အစဉ်တစိုက်လည်းစော်ဩထားပါတယ်လို့ဖော်ပြပါတယ်။အမေရိကန်အစ်မြင့်ဒုံကွန်းဒုံစနစ်တခုကိုတောင်ကိုရီးယားနိုင်ငံတောင်ပိုင်းဆွန်ဂျူးခိုင်မှာချထားမယ်လို့တောင်ကိုရီးယားကာကွယ်ရေးတာဝန်ရှိသူတွေကပြောလိုက်ပါတယ်ခင်ဗျာ။
တဲ့ရင်တင်းတော့ကိုကိုတော်သိန်းကတင်ညာပေးခဲ့တာပါရှင်ဒီညနေအစည်းအဝေးထုတ်လုပ်ရမှုကကိုအောင်ဖြစ်ပြီးဆက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Nick Evano ဖြစ်ပါတယ် VOA American သံညနေဘက်မြန်မာဘာသာအစည်းအဝေးကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ16.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးခဲ့တာပါသောရရှင်တွေအားလုံးရွှေလန်းချမ်းမြေကြပါစေ VOA ကိုအားပေးနားဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်ကျွန်မရှာဖုံးပါ
This program has come to you from the Voice of America, Washington.